ထိုင်းနိုင်ငံကော့ရောင်ကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးကိုတပ်ဖြတ်ခဲ့သူတွေလို့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးကိုမြန်မာအစိုးရကအထူးတာဝန်ပေးအပ်ထားတဲ့မြန်မာတန်ရုံးအရာရှိတွေနဲ့ဥပဒေပညာရှင်တွေအလုတ်သမားအရေးလှုပ်ဆောင်သူတွေတွားရောက်တွေ့ဆုံခဲ့ပါတယ်။နောက်ဒီဆွဆွဲခံနေရသူမြန်မာနိုင်ငံသားတွေရဲ့ဆန္ဒအတိုင်းဥပဒေအရအကာအကွယ်ပေးဖို့လည်းပြင်ဆင်နေတယ်လို့မြန်မာတန်အရာရှိတွေကပြောပါတယ်။ဒီကြောင့်ကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မှတ်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုအတွက်မြန်မာနိုင်ငံသားနှစ်ဦးကိုတရားခဏနေအဖြစ်ထိုင်းရဲတွေကအောက်တိုဘာလ3ရက်နေ့မှာပြောဆိုလိုက်ပြီးတဲ့နောက်မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုကော့စမိတ်အကျဉ်းထောင်ကိုပို့လိုက်ပြီးနောက်တဦးကိုတော့တရားခွဲထားခဲ့တာပါ။အောက်တိုဘာလ6ရက်နေ့မှာတော့မြန်မာတန်ရုံးကအထူးတာဝန်ပေးထားတဲ့ဒုတိယကောင်စစ်ဝင်အရာရှိနဲ့ရှေ့နေတွေလိုက်ပါပြီးတရားခဏအဖြစ်ဆွတ်ဆွဲခံရသူတွေကိုတွားရောက်တွေ့ဆုံမေးမြန်းခဲ့ပါတယ်။မြန်မာတန်ရုံးကဒုတိယကောင်စစ်ဝင်ဦးထွန်းအေးကအခုလိုရှင်းပြပါတယ
်။ဆိုတော့ဘာသာပြန်ကတော့သူတို့ကတော့နည်းနည်းဖြေအောင်လို့မဖြေဖြေအောင်လို့ leading question တွေမင်းတယ်။ဖြေခိုင်းတယ်လို့တော့သူတို့ကပြောပါတယ်ခင်ဗျ။အဲ့ဒီကလေးမြောက်ကသူတို့ဒီဝေမခံလို့ရှိရင်လည်းဒီတကူဒီဖြေတကူဟိုဝေမခံတဲ့တော့ကြောင့်သူတို့ပုံမူပြီးတော့မှဒီဟိုတကူကူဟောပါဗျာဖြေအားပေးတယ်ပါတယ်ဟိုစိုးရင်လည်းပေါ့အဲ့ဒါကြောင့်သူတို့ဝေခံလိုက်တယ်လို့ပြောပါတယ်အဲ့တော့သူတို့ကမူးနေတဲ့အခါကျတော့သူတို့ဒီကြာဟိုပြန်ပြေးတော့မှဒီပြန်မစင်းစားတတ်ဘူးလို့လုံးမီကောင်းလားလုံးမီလိမ့်မယ်လို့ထင်တယ်တဲ့သူတို့ကလို့ပြောတယ်ဟိုထောင်တာဝန်အရာရှိတာဝန်ခံတွေကိုကျွန်တော်ထပ်ပြီးတော့မှသူကလောက်ထားတယ်မြေတရားခံထားတယ်ဒီကလေးတွေကဘာဖြစ်ဖြစ်လေသူဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေသူကတော့ကျွလွန်နေဖြစ်စေမကျွလွန်နေဖြစ်စေသူဒီဟိုထိန်းထားပြီးထိန်းထားပြီးဆိုတော့သူရဲ့ဒီသူတို့ရဲ့ဟိုဘာကျမ်းမာရေးအထက်ထက်ကပေါ့ဗျာနေထိုင်စားတောက်ရေးအထက်ထက်ကဟိုတရားဥပဒေပေါင်ထဲကနေပြီးတော့မှဟိုဆောင်ရွက်ပေးပေါ့ဗျာဆိုလိုတာကသူတိုင်းထက်လိုသူတို့မနှိပ်စက်ဖို့ပေါ့ဗျာအဲ့လိုဒီကူညီပေးဖို့ဟိုမြေတရားခံထားပါတယ်ဒီအလားတူပဲဒီမှာဒီနယ်မြေမှာရှိတဲ့ဒီမြန်မာနိုင်ငံသားတွေလည်းဒီကိစ္စနဲ့ပတ်သက်လို့သူတို့မလုံခြုံသူတို့စိတ်ထဲမှာခံစားရတယ်။သူတို့ရဲ့ထိုင်းဥပဒေပေါင်းတဲ့အနေမှာကာကွယ်ဆောင်ရှောက်ပေးဖို့မြင့်တရားခံထားပါလေ
။တရားခဏနေအဖြစ်ဆွဲချက်တင်ခံထားရသူတွေတဲကကော့စမွိတ်အကျဉ်းထောင်မှာထိသိမ့်ခံရတဲ့နှစ်ဦးကိုတွေ့ခွင့်ရခဲ့ပြီးနောက်ထပ်တပ်တွေအဖြစ်ဖမ်းဆီးထားတဲ့လူငယ်တဦးကိုတော့တွေ့ခွင့်မရသေးဘူးလို့ဆိုပါရယ်။ဒီအတွက်တွေ့ဆုံခွင့်ရဖို့အတွက်လည်းမြန်မာတန်ရုံးကဆက်လက်ကြိုးစားနေပါရယ်။မြန်မာတန်ရုံးကလက်ရှိစစ်ဆေးမေးမြန်းနိုင်ဖို့အတွက်တာဝန်ပေးအပ်ထားတဲ့ရှင့်နေဦးအောင်မျိုးတန်းကတော့တရားခဏအဖြစ်ဆွဆွဲခံရသူတွေရဲ့အမှုတွဲတွေကိုကူးယူခွင့်မရသေးပေမဲ့တရားခဏအဖြစ်ဆွဲချက်တင်ခံထားရသူတွေကဥပဒေအရအကူအညီပေးနိုင်ဖို့အတွက်လက်ခံနဲ့ရှင့်နေလုတ်ပိုင်ခွင့်သဘောတူလက်မှတ်ရရှိခဲ့တယ်လို့ဆိုပါရယ်။သူတို့စစ်ဆေးမေးမြန်းခဲ့တဲ့အမှုဖြစ်စဉ်ကိုလည်းဆက်ပြောပြပါရယ်
။ပထမနံပါတ်1ဝန်ခံမှရစကလေးဟာရဲရရိုက်ထားရေးနောက်တစ်ခါကလေးကိုယ်တိုင်ကနေပြီးတော့ဟိုဒီဘာသာပြန်ကဟိုနေရင်ကိုလေးကျွန်တော်ရိုက်တယ်ဆိုတာပြောရတယ်အဲ့ဒါပထမဆုံးခံတဲ့ကလေးပါထို့တူပဲဒုတိယခုနကပရဇွန်လင်းကလေလက်ပြီးနေရင်မှတ်ကိုလေးကျက်ထုတ်ခါတယ်ဘူးကထိုးလဲဆိုတော့ပထမဆုံးဟိုဟာကရဲကထိုးပြီးတော့မှဘာသာပြန်ဝင်ထိုးတာသူတို့ပြောတဲ့စကားကိုပြန်ပြောရမယ်ဆိုရင်ကျွန်တော်တို့စတုံးကရဲစဖမ်းနေချင်းတော့ဝင်ခံပါဘူးရိုက်ပြီးတဲ့နောက်မှကျွန်တော်ဝင်ခံပါတယ်လို့ပြောပါတယ်ဒီစကားသူတို့ပတ်သက်ကထွက်တဲ့စကားပါခုနဝင်မခံမှုဆိုရင်ဓာတ်နဲ့တုမယ်ဆိုတဲ့စကားကိုပြောတာတော့ကျွန်တော်ပြောပါတယ်အဲ့ဒီခါမှ तू ကသူတို့ဥပဒေရကာကွယ်ပေးဖို့ဆိုလို့ပြောပါတယ်ပြောနေမှာဒီပဲနဲ့သူတို့အတွက်ဥပဒေရဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ရှေ့နေနေနဲ့ကိုယ်စားလှယ်ပါဝါနှဆောင်ကိုထုတ်လာခဲ့ပါတယ်ကျူးလွန်တဲ့ပုံစံမျိုးတော့မပြောပါဘူးသူတို့အဲ့မှာမူးနေတယ်အဲ့နားမှာရှိတယ်ဆိုတော့ပြောခဲ့ပါတယ်အဲ့တော့ကျွန်တော်တို့ကစိတ်မကောင်းတာကလေးဒီပုံမှန်နေတာမဟုတ်ပါရဲ့ဟိုရိုက်တယ်ဆိုတဲ့တရင်ကြတာကြောင့်ကျွန်တော်တို့ကခုနကပြောတဲ့ထောင်အနာပိုင်းနေနဲ့အတိတ်ဝင်တောင်းတယ်မြန်မာနိုင်ငံသားတွေကိုအခုရှိတဲ့တရားခဏရောက်ပါဝင်အားလုံးကိုဒီကျမ်းမာရေးလုံးကိုဆက်ချက်ပြုပြောခဲ့တာပ
ါမြန်မာတန်ရုံးကအရာရှိနှစ်ဦးထိုင်းရှိနေများကောင်စီကတဦးနဲ့မြန်မာအလုသမားရေးလှုပ်ဆောင်နေတဲ့အဖွဲ့တွေက၅ဦးလိုက်ပါဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ဒီအမှုဟာစက်တင်ဘာလ15ရက်နေ့ညကဖြစ်ပွားခဲ့ပြီးမြန်မာရွှေပြောင်းလုံသမားတွေအပါအဝင်လူတွေယာနဲ့ချီပြီး DNA စစ်ဆေးမှုတွေလုပ်ခံခဲ့ရတာပါတရားခဏနေအဖြစ်ဆွဆွဲခံထားရသူတွေကနှစ်ဦးဟာအမှုဖြစ်ဖြစ်ချင်းမှာစတင်ဖမ်းခံထားရပြီးပြန်လွတ်ပေးခြင်းကိုခံခဲ့ရပါတယ်ဒုတိယအကြိမ်ဖမ်းခံရတဲ့အချိန်မှာတော့သူတို့ကိုတရားခဏ်များအဖြစ်ထိုင်းရဲတွေကဆွဆွဲခဲ့ပြီးဆွဲချက်တင်ခဲ့တာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့အတွက်နိုင်ငံတကာသတင်းမီဒီယာတွေမှာလည်းရေးသားဖော်ပြနေတယ်လို့မြန်မာနိုင်ငံသားတွေကြားမှာလည်းဒီဖြစ်ရပ်နဲ့ပတ်သက်ပြီးအငင်းပွားပွဲဖြစ်နေပါတယ်ကော့တောင်ကျွန်းမှာတော့လက်ရှိမှာတရားခဏနေအဖြစ်ထိမ့်သိမ်းခံရတဲ့သူတွေနဲ့ပတ်သက်ဆက်နွယ်နေတဲ့သူများဖိအားပေးခံနေရတယ်ဆိုပြီးပြောဆိုနေကြပြီးကျွန်းကမြန်မာတွေကတော့စိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေကြရပါတယ် Di jom ma, ni ma, siapa yang lalu tu ma, lirang lalu lalu kain ni jarak pi parah sih.